ော်ကော်မရှင်တွေနဲ့အဖွဲ့ဟာပြည်တော်စုအစင်မဟုတ်တဲ့အကြောင်းနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ဟာတည်ဆဲဥပဒေတွေကိုစန့်ကျင်တဲ့လုပ်ရက်ဖြစ်တဲ့အကြောင်းကိုဒီအခြေခံဥပဒေခုံရုံးကပြန်လည်ကြေညာပေးရေးအဆိုကိုပြည်တော်စုလွှတ်တော်မှဆွေးနွေးဖို့ကြာတာရင်းနေ့မှာမဲခွဲအတည်ပြုလိုက်ပါပြီ။ဒီဆိုကိုတော့ပြောဝဲမဲဆန္ဒနယ်မြေကပြည်သူ့လွှတ်တော်အမတ်ဦးမြင့်စိုးကဒီကြားပြတ်အရေးပေါ်အဆိုဖြစ်နဲ့တင်သွင်းပြီးတော့ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။လွှတ်တော်ကော်မရှင်တွေဟာနိုင်ငံတော်အဆင့် home host ဆိုတဲ့အယူအဆနဲ့ပတ်သက်လို့လွှတ်တော်နဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတို့အကြားအပြန်အလှန်ညှင်းခုံမှုတွေဖြစ်ပေါ်နေတာမှာခုံရုံးရဲ့ဆုံးဖြတ်ချက်ဟာတည်ဆဲဥပဒေတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းတရားဝင်ထုတ်ပြန်ကြေညာပေးအဆိုကိုဆွေးနွေးကြဖို့ပြည်တော်စုလွှတ်တော်မှာအများစုရဲ့မဲဆန္ဒနဲ့အတည်ပြုလိုက်ကြပါတယ်လွှတ်တော်တွင်ကြာသာပတိနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတဲ့အခြေအနေတွေကိုတော့ကြောင်မဲမြို့မဲဆန္ဒနယ်မြေကိုစားပြု SNDP ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်မှာဥယျာထွန်းကပြောပြပါတယ
်မဲခွဲလိုက်တဲ့ဟိုဟာကဒီလိုဗျဒီအဆိုတင်လိုက်တယ်ဆိုတာပထမဆုံးဒီဟာကိုကျွန်တော်တို့ဟိုအရေးကြီးအဆိုဖြစ်တဲ့အတွက်ကြောင့်မလို့ဒီအရေးကြီးအဆိုကိုလက်ခံဆွေးနွေးမလားမဆွေးနွေးဘူးလားဆိုတာကိုကျွန်တော်တို့လွှတ်တော်ရဲ့အဆုံးဖြတ်ကိုခံယူတဲ့အနေနဲ့မဲခွဲတာခွဲတော့၃ပုံ၃ပုံမဲ၃ပုံ၃ပုံရလို့ရှိရင်ဒါကိုလက်ခံပြီးဆွေးနွေးရမယ်အခုရတဲ့မဲကအများကြီးရတယ်ဆိုတဲ့အခါကျတော့ဒါကိုလက်ခံဆွေးနွေးဖို့လွှတ်တော်ကဆုံးဖြတ်လိုက်ပါပြီဆိုပြီးတော့ဟိုလွှတ်တော်နိုင်ငံကကြေညာလိုက်ပြီးတော့ကျွန်တော်တို့ဆွေးနွေးခြင်းတဲ့လူတွေစီရင်လာပေးနိုင်ပါတယ်တင်းလာနေအထီးပေါ့အဲ့ဒါလို့သူက target date ပေးလိုက်တယ်
တနည်းအားဖြင့်တော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးအနေနဲ့သူတို့ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့မှာယွင်းကြောင်ဝန်ခံပြောဆိုဖို့လွှတ်တော်ဘက်ကနေနောက်ထပ်အခွင့်အရေးတစ်ခုထပ်ပေးလိုက်တာပဲလို့ဦးရထွန်းကပြောပါတယ်။
အဲ့တော့အရေးကြီးတာကတော့တစ်ချက်ပဲသူတို့ကသူတို့ဆုံးဖြတ်ခဲ့တာမှာယွင်းပါတယ်လှုပ်ထုံးလုံနည်းအရာပဲဖြစ်စေပေါ့လေမှာယွင်းပါတယ်လို့သူတို့ဝန်ခံလိုက်လို့ရှိရင်ဒီပြဿနာအေးဆေးနဲ့ပြီးတော့မှာပါ။
ကြာသာပတိနေ့ကလွတ်တော်အတွင်းအဆိုတင်သွင်းခဲ့တဲ့သူကတော့ပျော်ပွဲမဲဆန္ဒနယ်မြေကိုစားပြုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်မှဦးမြင့်စိုးဖြစ်ပါတယ်။ဒီအဆိုကိုဆွေးနွေးပြီးတဲ့အချိန်ထိဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအမှားပြင်ဆင်ချက်မထုတ်ပြန်တော့မှသာလွတ်တော်ဘက်က impeachment လို့ခေါ်တဲ့ဆွတ်ဆွဲပြစ်တင်ခြင်းကဏ္ဍကိုလှုပ်ဆောင်မှာဖြစ်တယ်လို့ဦးရထွန်းကပြောပါတယ
်။ဆွေးနွေးဖို့အတွက်သူတို့တနင်္လာနေ့ရဲ့နောက်ပိုင်းမှာသူတို့တတ်မှတ်လိမ့်မယ်။တတ်မှတ်ပြီးတဲ့အခါကျတော့အပြန်အလှန်ဆွေးနွေးဆွေးနွေးပြီးတော့တရက်ကိုအဲ့လိုဆွေးနွေးပြီးတဲ့အခါကျတော့မှမဲပြန်ခွဲမှာအဲ့ဒီမဲခွဲတဲ့နေ့ကျတော့မှဒီအဆိုကိုထောက်ခံတာလားကန့်ကွက်တာလားဆိုတာထုတ်ပြန်ပါအဲ့တော့အဲ့ဒီအဆိုကိုထောက်ခံကန့်ကွက်ကကျတော့ရိုးရိုး majority vote နဲ့ကျွန်တော်ရိုးရိုးအသာမဲနဲ့ပဲကျွန်တော်တို့ဆုံးပြန်မှာဖြစ်တယ်အဲ့တော့ဟိုကြားနေတဲ့လူလည်းရှိမယ်ကန့်ကွက်တဲ့လူလည်းရှိမယ်အဲ့မှာရိုးရိုးအသာမဲနဲ့နိုင်သွားတယ်ဆိုရင်ဒီအဆိုကလွတ်တော်ရဲ့အဆိုဖြစ်သွားပြီးတော့လွတ်တော်ကနေပြီးတော့ဒီအဆိုကိုတက်ဆိုင်ရာခုံရုံးကိုလှမ်းပြီးတော့အကြောင်းကြားရမယ်။အဲ့တော့အကြောင်းကြားတဲ့အခါကျတော့မှခုံရုံးကနေရပြီးတဲ့အခါကျတော့လွတ်တော်ရဲ့ဒီအဆိုပြုချက်ကိုသူတို့လက်ခံတယ်ဆိုရင်သူတို့ကသူတို့မှားပါတယ်ဆိုတဲ့ဥစ္စာကိုသူတို့ဝန်ခံကြေညာချက်ထုတ်လိုက်လို့ရှိရင်ဒီကိစ္စဟာယူရအပြင်ချောမွေ့သွားပြီလို့ပြောနိုင်တယ်။အဲ့တော့ဒီခုံရုံးအဖွဲ့ဝင်တွေကမှန်မချဘူးဆိုလို့ရှိရင်တော့သူတို့လောက်တာမနဲ့မမာဘူးဆိုပြီးတော့ဆက်ပြီးတော့တင်းခံနေမယ်ဆိုရင်တော့လွတ်တော်ကနေပြီးတော့သူတို့ကိုဆွဆဲပစ်တင်တဲ့လုပ်ငန်းကိုဆက်လုပ်ဖို့အလားအလာများတယ
်ဒီဆိုကတော့ပြည်တော်စုလွတ်တော်အတွင်းကြာသာပတိနေ့ကမဲပေးခွင့်ရှိသူလွတ်တော်အမ622ဦးကနေထောက်ခံမဲ452မဲကန့်ကွက်မဲ153မဲကြားနေမဲ10မဲနဲ့အတည်ပြုလိုက်ကြတာပါဒီအဆိုကိုဆွေးနွေးဖို့ကိစ္စမှာလွတ်တော်အမအများစုရဲ့ထောက်ခံမဲတွေရရှိခဲ့ပေမဲ့တကယ်တကယ်အရေးယူရေးအတွက်မဲခွဲဆုံးဖြတ်တဲ့အခါမှာလွတ်တော်ရဲ့အမအရေးအတွက်25ရာခိုင်နှုန်းကိုရယူထားတဲ့တက်မတော်ကိုစားပြုလွတ်တော်အမတွေရဲ့ထောက်ခံမှုပါမဖြစ်နိုင်မှာမို့သူတို့ရဲ့ထောက်ခံမှုရနိုင်ပါမလားလို့လွတ်တော်အမတွေကြားစိုးရိမ်မှုတွေကတော့ထွက်ပေါ်နေပါတယ်ခင်ဗျာ